အမေရိကန်သမ္မတတာဝန်တွေဟီလာရီကလင်တန်ထက်ပိုပြီးအရေးချင်းပြေးသွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ပန်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမိန့်ခွန်းပြောတဲ့အထက်သမ္မတအိုဘားမားကအဲ့လိုပြောသွားတာပါ။သူဆိုရလက်ထက်အောင်မြင်မှုတွေကိုမစ္စတာအိုဘားမားကအထင်ရှားထက်သွင်းပြောဆိုသလိုမေဆစ်ကလင်တန်ဟာနောက်ခံအခြေအနေမျိုးမျိုးရှိတဲ့လူတွေအားလုံးအတူတကလှုပ်ဆောင်ကြရင်တိုင်းပြည်ဟာပိုကောင်းမယ်ဆိုတာကိုယုံကြည်တဲ့သမ္မတလောင်းဖြစ်တယ်လို့ပြောပါတယ်။ဒီနှစ်ဒီရွေးကောက်ပွဲမှာအစိုးမြင်တန်လျာတွေစိုးရင်ထိတ်လန့်မှုတွေကိုဖယ်ရှားပြီးကျွန်တော်တို့မှရှိတဲ့အကောင်းဆုံးကိုဖော်ဆောင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ဖို့ဒီကြီးမြတ်တဲ့နိုင်ငံရဲ့စွမ်းဆောင်နိုင်စွမ်းပေါ်မှာကျွန်တော်တို့ယုံကြည်စေပဲဆိုတာကဘာကိုပြဖို့ကျွန်တော်နဲ့အတူပူးပေါင်းပါဝင်ကြပါလို့ပန်ကြားပါတယ်ဆိုပြီးသမ္မတဥပမာကပြောသွားပါတယ်။Hillary Clinton ဟာဘယ်တော့မှရွေးကောက်တင်မြှောက်ခံရဘူးသူမဟုတ်တဲ့ Republican သမ္မတလောင်း Donald Trump နဲ့လုံးဝမတူသူဖြစ်တယ်လို့ Mr. Obama ကထောက်ပြပြီးသူ့ရဲ့ပထမသမ္မတသက်တမ်းမှာနိုင်ငံခြားရေးဝန်ကြီးလုပ်ခဲ့တာအပါအဝင် Mrs. Clinton ရဲ့အတွေ့အကြုံတွေကိုထည့်ပြောသွားပါတယ်။